ဒါကြောင့်ခေါင်းစဉ်ကဝိကျက်နဲ့ဝိစာရာအထုဝိကျက်နဲ့ဝိစာရာတို့သည်အထုသောစိတ်ပထမဇန်နှင့်ကာမစိတ်တို့၌မကွေးမကွာရှိနေတဲ့ဆိုပေမဲ့တဲ့ဝိကျက်ဆိုတာဝိစာဒတဲ့စာရေးရုပ်ရည်ကြမ်းတမ်းသောအ내သဘောဟုတ်တယ်လားဟုတ်လားဝိကျက်အကြောင်းပြောတော့မှာမဟုတ်ဘူးလားဒါကြောင့်ဝိစာရထက်လို့သုံးသွားတယ်ဝိစာရထက်ဝိကျက်ပြီးဘာဖြစ်လဲရုပ်ရည်ကြမ်းတမ်းနဲ့အ내သဘောလည်းရှိတယ်ဝိစာရဤရှေ့သွားဖြစ်သောအ내သဘောဆိုပြီးအ내နှစ်ခုရှိတယ်တဲ့ဝိကျက်ဆိုတာလေတဲ့ဝိစာရထဲရုပ်ရင်းကြမ်းတမ်းနဲ့ဝိစာရရဲ့ရှေ့ဒါကြောင့်ဝိတက်ပြီးမှဝိစာရလားဝိစာရပြီးမှဝိတက်လားဒါကြောင့်ဝိစာရထဲရှေ့သွားဖြစ်တော့အ내သဘောကြောင့်ဥပမာပေးမယ်နော်တဲ့ဝိတက်ရဲ့ရုပ်ရင်းကြမ်းတမ်းကိုပြောမှဆိုရင်ခေါင်းလောင်ဤရှေးဦးစွာမြည်တော့အတန်ကဲတို့တဲ့လက်သေးခွင်းနဲ့ထည့်လိုက်ဟုတ်ပြီနော်လက်ကဲတို့တွေပါတိုင်းဥပမာတွေအကုန်လက်သေးခွင်းနဲ့ထက်ဖတ်သွားပြီဟုတ်ပြီနော်ခေါင်းလောင်းစပြီးပြီဆိုရင်စပါဘူးခေါင်းလောင်းတစ်ချက်ဒီဒေါင်ဆိုပြီးတော့မစားဘူးလားဒေါင်ဆိုတဲ့အတန်ဒီဝိကျက်ပဲကြမ်းတမ်းလားမကြမ်းတမ်းဘူးလားခေါင်းလောင်းတီးတယ်ဆိုတာသူ့ရဲ့ကျင်းစီတီးလိုက်ရင်လဲဒူးဆိုတဲ့နောက်မှာဝေဝေဝေဝေဆိုတာဒီကျင်းစီညီးတယ်ဘယ်ဟာตายရလဲကြီးတယ်လေးကตายရတယ်ဟုတ်တယ်လားကြောင်ဆိုတာရဲ့ကြမ်းလားမကြမ်းလားဒါကြောင့်ဝိတက်ချေဝိတက်ပြီးဝိစာရချေယုံရင်ကြမ်းတမ်းနေစာဒါကိုပြောတယ်ဝိစာရရဲ့ရှည်သွားဖြစ်တဲ့အ내သဘောရှိတဲ့အတွက်ကြောင့်ခေါင်းလောင်ပြီးရှေးဦးစွာမြည်သောအတန်ကဲ့သို့ဟုတ်ပြီနော်ဝိတက်ပြီးဘာလုပ်ပေးလဲစိတ်ကိုစိတ်ဤအာယုံတို့ရှေးဦးစွာကြခြင်းသဘောသည်ဝိတက်မိပါတယ်ဆိုအဲ့မှာလိုင်းတားလိုက်ရမှာဝိတက်ဟုတ်ပြီနော်ဝိတက်ကိုတားမယ်အခုဘယ်သူအကြောင်းပြောမှာဝိတက်အကြောင်းလိုင်းမတားခြင်းလဲအယောင်လေးနဲ့ခြေခြင်းခြေလိုက်ဝိတက်အကြောင်းပြောသွားပြီအဲ့တော့ဝိတက်ဆိုဝိတက်ကိုတယောင်တတ်ခြေသွားဝိစာရဝိစာရအယောင်ခြေမခြေလို့လိုင်းတားခြင်းလဲတယောင်စီကြသွားဓမ္မမိတ်တွေတို့ကြတော့ကော်လံပြန်ခွဲလိုက်ရေးပြီးတော့နော်ခေါင်းစဉ်ကဝိတက်နဲ့ဝိစာရအထူးကောလံတစ်ခုမှာဝိကျက်နောက်ကောလံတစ်ခုမှာဝိစာရကဲဝိတဲ့အကြောင်းပြီးသွားတော့ဝိစာရအကြောင်းပြောမယ်ဝိစာရဆိုတာလေတဲ့ညာလေးထုတ်ရတော့မယ်ဝိတဲ့အောက်ဝိတဲ့အောက်ဆိုပြီးညာလေးထုတ်ဟုတ်လားအပေါ်တော့ကဝိတဲ့အကြောင်းပြောတော့ဝိစာရထက်ဟုတ်ပြီနော်အခုဝိစာရအကြောင်းပြောမှာဆိုတော့ဝိစာရဆိုတာဝိတဲ့အောက်ပိန်မွေသောအ내သဘောလည်းရှိတယ်အာယုံကိုရှေးဥစွာလားမဟုတ်ဘူးဗာဖြစ်လေအာယုံကိုအဖန်ဖန်အထက်ထက်သုံးသက်တဲ့အ내သဘောကြောင့်နဲ့ပါဠိအဓိပ္ပာယ်ဥပမာအနေနဲ့ပြောရင်ခေါင်းလောင်ဤအလေးမပြတ်အထက်ထက်မြည်ဟိနေသောအတန်ကဲသို့ဒါကိုစိုးစိုးလေးပြောလိုက်ခေါင်းလောင်ညီးတန်ကဲသို့ပေါ့ဟုတ်ကြလားခေါင်းလောင်ညီးတန်ကဲသို့လက်သေးဝင်ပိတ်လိုက်မယ်ဘာအလုပ်လုပ်လဲစိတ်ကိုအာယုံ၌အစင်မပြတ်ဖွဲ့ချည်တယ်စကလုံးကိုကြည့်ဝိကျက်တုံးကစိတ်ဤအာယုံတို့ရှေ့ရှုတယ်အ내ဟုတ်ကြလားအခုကြတော့စိတ်ကိုအာယုံ၌ဆိုတော့အာယုံမှာပဲစိတ်ကိုကတ်သွားအောင်အစင်မပြတ်ဖွဲ့ချည်တတ်သောသဘောသည်ဝိစာရဒါတစ်ချက်ပြီးသွားပြီနံပါတ်1အချက်ဝိကျက်နဲ့ဝိစာရနှစ်ပါးတို့တွင်စပြီးဝိကျက်ပြီးဘာလုပ်လဲလှုပ်ရှားတယ်ရှိဦးပြစ်စကာလမှာစိတ်ဤလှုပ်ရှားသောသဘောအာယုလေးကိုစတင်ငါစားကိုစိတ်ကလေးကလှုပ်ရှားနေတယ်တဲ့ငြိမ်းပြီလားမငြိမ်သေးဘူးငြိမ်သွားတာပဲကြာမှငြိမ်မလဲအေကဲ့ကရာကြာမှငြိမ်မှာဝိဇာရကငြိမ်မလားမငြိမ်ဘူးဟုတ်ပြီနော်တီးပြီးမှငြိမ်ရမှာမဟုတ်ဘူးလားဟုတ်ရဲ့လားအခုစိတ်ကလေးကိုအာယုကိုရအောင်တီးနေတော့မှရှိသေးတယ်တီးတော့မတီးသေးဘူးဟုတ်ကဲ့လားဒါကြောင့်စိတ်ကเอกกะราจัยตีใหญ่เนี่ยรู้ไม่ต้องล่ะหุล่ะหุล่ะตีใหญ่เนี่ยสรเอาสิทธิ์ไอ้อายุทุกข์มาเว้ยตีแล้วตีเบ้มาไม่ตั้วหูใหญ่ตั้วတော့ตะอายุเนี่ยหยอกตั้วတော့ไส้ๆซู้ๆอธุเมียนๆชูอาตันษาวขอตะแดลูกต้องล่ะไม่ต้องล่ะだจากสิทธิ์กะวิเจ็ดมาตีน้องแม้สิได้เลยหยอกอ๋อตีบีล่ะ ်ဘယ်တော့မှကြည့်မလဲဝိစာကမလဲမကြည့်သေးဘူးဆိုအိနာလေးမှာရွယ်တော့မရှိသေးတယ်ရက်မနာသေးဘူးဟလာဘယ်တော့မှရက်နာမလဲအေကဲကရာသားမှရက်နာမယ်ရှင်းပြီနော်သွားပြီးတော့ဝိတက်နဲ့ဝိစာရအထူးကြတော့ဘယ်ကြတော့တီတင်လဲလို့ပြောတော့ဝိတက်ကတင်မယ်ဘယ်ကြတော့တီလဲဆိုဝိစာရလို့ပြောလို့မရအောင်နားလဲလားအဲကြောင့်ဗမာစကလုံးကလေအင်တန်လေးနဲ့တယ်နော်ตีပြီးတော့ငိမ့်နေဆိုတာเอกกตาလောကမှာအခုစပြီးတော့တင်နေတာကဝိတက်တင်လိုက်တော့ရောက်လားမရောက်ဘူးလားရောက်ပြီမဲ့ပြန်ထွက်ခြင်းတဲ့အတွက်ကြောင့်လက်ပတ်ပြီးခောက်တယ်လို့မသုံးလားပြီးတော့မှလက်ပတ်ပြီးခောက်တဲ့ပုံမှာဒီနေရာမှာလက်လဲတယ်လို့မသုံးဘူးလားနားလဲတယ်နော်လက်လဲတာကဘာလဲဝိစာရဟာလားစသွားဘူးခောက်တာကလက်ပတ်ပြီးခောက်တာလဲခောက်တော့မဲ့ခောက်လဲခောက်ပြီးတော့လဲနေတာကဝိစာရနားလည်ပြီနော်မလဲတော့ပဲနဲ့ရက်ပြီးတော့ငြိမ်သွားတဲ့အစဉ်ကြတော့မှဟုတ်ပြီနော်အဲ့ဒီလိုလဲနေရတာလေးကငြိမ်သက်လားမငြိမ်သက်ဘူးဆိုပယ်ထည့်လိုက်တော့အဲ့မှာကျေနပ်လာတာပီတိစသည်ဖြင့်လာတဲ့သူဒီဂရီတွေတက်လာလိမ့်မယ်ဟုတ်ပြီနော်ကဲဒါဆိုဆက်မယ်ဒါဆိုရင်ဝိတ္တိလှုပ်ရှားတယ်ရှင်းဥပ္ပစ္စမှာကာလမှာစိတ်ဤလှုပ်ရှားတဲ့သဘောတဲ့ဥပမာတဲ့ကောင်းကျင်သို့ပြန်တက်လို့တော့ငှဲ့ကြီးဤအတောင်ခတ်ခြင်းနဲ့ဆိုကျွန်တော်တို့ကငှဲ့ဤဆိုတော့ငှဲ့ကလေးတိတိလေးမြင်တာပေါ့အခုအထက်ကလာဆရာငှဲ့ကြီးလို့လည်းပြောငှဲ့အကြီးမြင်မလားဟုတ်လားငှဲ့ကြီးဘာလုပ်နေလဲအတောင်ခတ်နေတော့လှုပ်ရှားလားငြိမ့်နေလားလှုပ်ရှားတယ်တက်ဖို့ကြိုးစားနေပြီဆိုတော့တက်ပြီလားမတက်သေးဘူးရှေးဦးစွာလှုပ်ရှားတယ်ရှိဦးဖြစ်စမှာစိတ်လှုပ်ရှားတယ်လို့မျက်ကြီးအတောင်ခတ်နေတော့လှုပ်ရှားတာနဲ့တူတယ်။နောက်တနည်းဥပမာတဲ့။ပန်းနံလေးရပြီဆိုရင်အဲ့ဒီပန်းနံဤအစင်ကိုလိုက်လို့တော့စိတ်ရှိတယ်။ဘဒုံဤဘဒုံမှာကြာပွင့်တော့ရှေးရှုကြခြင်းနဲ့လည်းတူတယ်ဆိုရှေးရှုကြခြင်းဆိုတာဘာကိုပြောတာလဲ။အဲ့ဒီကိုပြန်ဖို့စိုင်းနေတာကိုပြောတာဟုတ်ပြီနော်ဘဒုံဤအတောက်ခတ်ခြင်းတွေပါသွားမပြောနဲ့ဘဒုံတွေကလေထဲမှာပြန်ပြီးသားမဟုတ်ဘူးလားပြန်နေရင်နဲ့ပန်းနံရလိုက်တာနဲ့အဲ့နာလေးမှာရက်နေရင်နဲ့ပန်းနံရတာနဲ့ဟိုဘက်ပန်းနံကိုသွားဖို့သူစိတ်ကရောက်မနေဘူးလားဘာလို့ဆိုလို့တာနားလည်ပြီနော်ရှေးရှုကြခြင်းဆိုသူ့ရဲ့ direction ကိုဘယ်ဘက်ကိုဥတည်လိုက်ပြီလဲပန်းနံဘက်ကိုဥတည်လိုက်တာစပြီးတော့ဘဒုံဤအတောက်ခတ်ခြင်းနဲ့တူပြီးလို့သွားပဖြေနဲ့ဟုတ်ပြီနော်အနံ့တို့အစင်လိုက်တော့စိတ်ရှိတော့သာအနံ့လေးရှိရင်သွားသွားဝတ်မုံလေးတွေရောဝတ်ရောစုတ်တော့မှာမဟုတ်ဘူးလားဟုတ်ပြီနော်ပြာပလုံးတွေရာလျှောက်သွားနေတဲ့အခါမှာအနံ့လေးရလိုက်တာနဲ့အဲ့ဒီအနံ့ရှိတဲ့ဘက်ကို direction လေးလှည့်ပြီးတော့အစင်သွားမလားမသွားတော့လဲဒါကြောင့်စကလုံးရေးပုံလေးကအနံ့တို့အစင်လိုက်တော့စိတ်ရှိတော့ဘဒုံဤအဓိက main ကဘဒုံဤဘဒုံမှာကြာပွင့်တော့ရှေးရှုကြခြင်းဆိုကြာပွင့်စီရောက်ပြီလားမရောက်သေးဘူးကြာဖို့ရှိအောင်သူသွားတော့မယ်နဲ့တူတယ်နားလေပြီနော်ဘာလို့အဲ့ဒီစကလုံးကြီးလျှောက်ပြောပြနေတာလဲဆိုစာရေးရလွယ်အောင်မိမို့ဆိုချက်တော့မှာတပါမိတ်ဆွေတို့ဒါပေမဲ့အဲ့ဒီလောက်ဣတီမီရွေးလဲမဟုတ်ဘူးလေဒါပေမဲ့ကိုနားလေတယ်လို့ရေးရမယ်ဟာမှာတော်တော်ကြာဗဒုံကြီးအတောင်စခတ်တာနဲ့တူတာတွေပဲလျှောက်ဖြစ်ပြီးတော့ဒါကျွန်တော်တို့အမှတ်ချရင်နဲ့အသက်တူမှာဆိုလို့ဟလာခုနပြောသလိုအသက်ရှည်စေးလဲကျွေးတယ်ဒီခါလေးအသက်တူစေးတွေလဲကျွေးတယ်တပါမိတ်ဆွေတို့ကနော်အဲ့ဒါအဲ့လိုမျိုးတွေတော့မဖြစ်စေနဲ့ဒါကြောင့်ပေါက်ကြီးကမဖြစ်အောင်ကြိုးပြောထားတယ်နော်ကဲနောက်တစ်ခုနောက်တစ်ခုဝိစာရဝိစာရကတော့ဝိတက်တော့ကလှုပ်ရှားတယ်တဲ့အခုကျတော့ဝိစာရကငြိမ်တော့ဖြစ်ချင်းရှိစိတ်မလှုပ်ရှားလွန်းတော့လို့သကလုံးသုံးတယ်မလှုပ်ရှားလွန်းတော့ငြိမ်တော့ငြိမ်ပြီတီးပြီးငြိမ်တာမျိုးတော့မဟုတ်တော့ဘူးတဲ့ဥပမာအနေနဲ့ပြောရင်ခုနငှက်ကြီးကိုပြောမယ်ကောင်းငင်ဆိုပြန်တက်ပြီးတော့ငှက်ကြီးရဲ့အတောင်ကိုဆန့်ထားရေးဆိုလေဟုံဝဲနေတာပေါ့လေဟုံပေါ်မှာရစ်ဝဲနေတဲ့ညက်ကြီးတွေမရှိဘူးလားတိန်ဆုံကြီးတွေစွန်ကြီးတွေဆိုဟာလာစောက်စောက်ခက်မယ်ပြီးအပေါ်ရောက်ရင်အပေါ်မှာပြန်ဝဲနေတာတွေရောမရှိဘူးလားအဲ့ဒါဒီဘာလဲပြန်ဝဲနေတာအဲ့ဒီအာယုံရှိအောင်ပြန်ဝဲနေတာပဲရှိသေးတယ်သူနားနဲ့နေရာသူကြည့်နေတာမဟုတ်ဘူးလားနားပြီလားပြန်ဝဲပြီးတော့သားကောင်လေးတွေ့တော့စေးမယ်သိင်းပြီးတော့မှနားမယ်ပြီးအကောင်စားမယ်အဲ့ဒီအရာတွေကြတော့ဧကကရာလို့ပဲအဲ့ဒီရောက်မှာပေါ့အခုတော့ဝဲနေတော့အခုကောင်းကင်ကိုတက်မယ်တားကောင်ကြည့်ခြင်းနဲ့ဆိုပြီးတော့စွန်တို့ပါတော့ကောင်းကင်ကိုပြန်တက်ဖို့အတောင်ခတ်တာကဝိကျက်သားကောင်လှုပ်ရှားတယ်ပြီးရင်ကောင်းကင်မှာလေုံစည်းပြီးရေဝဲနေတာဝိစာရသဘောပေါက်ပြီနော်ပြားပြားဘရုံအကြောင်းပြောမယ်ဆိုရင်ခုနကဘရုံမှာကြတော့ရှိအောင်အနှံ့ဘက်ကိုရှေးရှုတင်နေတာဝိကျက်ပြီးအဲ့ဒီကြတော့ပေါ်မှာရောက်ပြီးတော့ ရစ်ဝဲနေတာကစားပြီလားမစားသေးဘူးအဲ့ဒီကြာပွင့်ကိုနားလိုက်ပြီးတော့စုပ်ယူလာတော့ကတော့နောက်ကိစ္စသွားတော့မယ်ရှင်းပြီနော်ကဲတော်ပြီကဲအဲ့ဒါနဲ့ပတ်သက်ပြီးတော့တဲ့ဒုက္ခနိပါတ်အထကထာလိုင်းတာတော့မှာပေါ့နော်ဒုက္ခနိပါတ်အထကထာမှာတဲ့လက်သေးကွင်းစပွင့်ကြဆိုကောင်းကျင်၌ပြန်သွားတော့မြက်ကြီးအတောင်နှစ်ဖက်ကိုအတောင်နှစ်ဖက်တို့ဖြင့်လေကိုယူ၍အတောင်တို့ကိုငြိမ်သက်စေ၍သွားခြင်းကဲ့သို့ဆိုတော့အဲ့ဒါဝိတက်လားဝိစာရလားဝိစာရဝိတက်လားဝိစာရလားတခြားကြည့်ပြန်ကြည့်မယ်အဲ့ဒါလေးကိုပြောချင်တာကောင်းကျင်၌ပြန်သွားသောမြက်ကြီးဤအတောင်နှစ်ဖက်ဖြင့်လေကိုယူ၍အတောင်ကိုငြိမ်သက်၍သွားခြင်းကဲ့သို့ဆိုတော့အဲ့ဒီဥပမာမှာအဲ့ဒီမြက်ကဲ့ပြန်ပုံအချင်းရာဘယ်နှခုတွေ့ရလဲခုဖတ်သွားတဲ့စာကြောင်းကကဲ့သို့ဆိုပြီးလက်သေးဝင်နဲ့မထည့်ရအောင်လားအဲ့ဒီဖတ်သွားတဲ့ဥပမာထဲမှာမြက်ရဲ့အတောင်နဲ့ပတ်သက်ပြီးတော့ယူပုံအချင်းရာဘယ်နှချက်တွေ့လဲနှစ်ချက်တစ်ချက်တည်းမဟုတ်ဘူးနှစ်ချက်မပါဘူးလားကောင်းကျင်၌ပြန်သွားသောမြက်ကြီးဤအတောင်နှစ်ဖက်တို့ဖြင့်လေးကိုယူတာတစ်ချက်ညီဆောင်အတောင်ကိုငြိမ်သက်ပြီးတော့သွားတာကတစ်ချက်ဟုတ်ရဲ့လားအဲ့ဒီတစ်ချက်မှာတဲ့အဲ့ဒီမှာလေးကိုယူပြီးတော့အတောင်တို့ကိုငြိမ်သက်၍သွားစေခြင်းကဲ့သို့ဘာဖြစ်လဲအာယုန်၌စိတ်ကိုရှေးရှုတတ်စေသောအားဖြင့်ဖြစ်သောသဘောသည်ဝိတဲတဲ့အတောင်တစ်ဖက်နဲ့လေကိုယူပြီးတော့အတောင်ကိုငြိမ်အောင်လုပ်နေရတာမဟုတ်ဘူးလားဒါသည်ပါလေဝိတဲဟုတ်ပြီနော်လက်တော်ဝင်ပြန်ဖွင့်မယ်လေကိုယူခြင်းကအတောင်ကိုဘာလုပ်လဲခတ်တော့ငှက်ကြီးရဲ့ဖြစ်ပုံကဲတော့တဲ့ဟုတ်ပြီနော်ရေဝဲတော့မှာဆိုတော့အတောင်ဘာလုပ်နေလဲခတ်နေတဲ့ငှက်ကြီးရဲ့ဖြစ်ပုံကဲတော့လက်သေးဝင်ပိတ်လိုက်အာယုံကိုအဖန်မှန်ထက်ထက်သုံးကပ်ပြီးဖြစ်သောသဘောသည်ဝိစာရဗေဒီဟုသူကဆိုထားတယ်သူကအတူတကွဝိတဲ့နဲ့ဝိစာရသည်ပူးတွဲပြီးတော့ဖြစ်မနေဘူးလားဖြစ်နေတဲ့နေရာမှာအတောင်ခတ်ခြင်းအတောင်လေးကိုငြိမ်သက်ပြီးတော့သွားဖို့အတောင်နှစ်ဖက်တို့နဲ့လေးကိုယူနေတဲ့အစဉ်သည်ဝိကျက်ဟုတ်ပြီနော်ပြီးရင်ဘာဖြစ်လဲလေးကိုယူခြင်းကအတောင်လေးကိုခတ်နေတဲ့ငှက်ကြီးရဲ့ဖြစ်ပုံကဲ့သို့ဆိုပြီးတော့အဲ့ဒါဒီအာယုံကိုအဖန်ဖန်အထက်ထက်သုံးသပ်နေတဲ့အားဖြင့်ဖြစ်တဲ့သဘောသည်ဝိစာရလို့ဆိုထားတယ်တဲ့အဲ့ဒီဆိုထားချက်ဒီအဲ့ဒါဘယ်မှာဆိုတာလဲဒုက္ခနိပါတ်အဋ္ဌကထာမှာဆိုထားတာအဲ့ဒီလိုဆိုတဲ့စကားဒီတဲ့ဘယ်နေရာမှာသင့်တော်လဲလို့ပြောရင်လိုင်းကားမယ်ဥပ္ပစာ၌ဖြစ်စေကောမခံမယ်အပ္ပနာ၌ဖြစ်စေဥပ္ပစာ၌ဖြစ်စေအပ္ပနာ၌ဖြစ်စေဆိုတာအပ္ပနာမင်းဇံပေါ့ဥပ္ပစာဆိုတာဇံရဲ့နိနာပေါ့ဟုတ်လားကာမတိရေဇောနေရမဟုတ်ဘူးလားပရိကံဥပ္ပစ္စာအနုလောဂုတ္တရပုနေရပေါ့ဟုတ်တယ်လားတနည်းအားဖြင့်ပြောဥပ္ပစ္စာရသမာဓိဇောနေရမဟုတ်ဘူးလားဥပ္ပစ္စာရသမာဓိဇောမိနောက်တနည်းကာမတိရေဇောနေရမဟုတ်ဘူးလားပြီးရင်အပ္ပနာဆိုတော့ဇံဇောတစ်ချိန်နေရမဟုတ်ဘူးလားဇံဇောအချိန်များစွာရောမဟုတ်ဘူးလားဒါဆိုရင်ဥပ္ပစ္စာ၌ဖြစ်စေအပ္ပနာ၌ဖြစ်စေညာလေးသို့အစင်မပြတ်ဖြစ်ခြင်းမှာသိလျော်တယ်အစီမပြတ်ဖြစ်ခြင်းမှာတင့်လျော်တယ်လို့ပြောတဲ့အတွေ့ကာမတိရဇောနေရာမှာလဲဝိတ္တနဲ့ဝိစာရသည်မကွေမကွာရှင်မနေဘူးလားမဟာကုတ္တညာတန်လေးမှာရောမကွေမကွာမရှင်ဘူးလားမဲတို့ပထမဆန်ဇောမှာရောမကွေမကွာမရှင်ဘူးလားအဲ့တော့ငှက်ကြီးစပြီးတော့အတောင်ခတ်တာပဲပြောဟလာလေယူပြီးအတောင်နဲ့ငိမ့်ရတယ်မှာပဲပြောဝိတ္တလည်းပါမယ်ဝိစာရလည်းပါမှာပဲတဲ့ဟုတ်တယ်လားအဲ့ဒါဒီဥပ္ပစာမှာဖြစ်စေအပ္ပနာမှာဖြစ်စေတင့်လျော်ရငင်းဆောင်ဖြတ်လိုက်မယ်အဲ့ဒီမှာတဲ့ဝိတ္တနဲ့ဝိစာရတို့ရဲ့အထူးသည်တဲ့လိုင်းတားကြဆိုပထမဇန်နှင့်ဒုတိယဇန်တို့၌ထင်ရှားပါတယ်တဲ့လိုင်းတားလိုက်ရမှာဘာနဲ့ဘယ်မှာဝိတ္တနဲ့ပထမဇန်နဲ့ဝိစာရဒုတိယပထမဇန်နဲ့ဒုတိယဇန်တို့မှာဝိတ္တနဲ့ဝိစာရတို့ရဲ့အထူးသည်ထင်ရှားတယ်အဲ့တော့ပြောကြည့်အောင်ပထမဇန်မှာဘယ်လိုထင်ရှားလဲဝိတ္တနဲ့ဝိစာရသည်အဲဝိတ္တနဲ့ဝိစာရသည်တဲ့ ဝိတဲ့ဝိစာရတို့ရဲ့အထူးသည်တဲ့ပထမဇန်နဲ့ဒုတိယဇန်တို့မှာထင်ရှားတယ်လာပြန်ရောဟုတ်တယ်လားပထမဇန်ကဘယ်လိုထင်ရှားလဲမကွေမကွာရှင်နဲ့ဒုတိယဇန်ကဘယ်လိုထင်ရှားလဲဒုတိယဇန်ကမကွေမကွာမရှင်ဘူးနားလည်ပြီနော်ဒါကြောင့်ပထမဇန်ရဲ့အောက်မှာဘယ်လိုရေးမလဲတက်ကောမှာစာပေါ့တက်ကောမှာစာတိတ်လေးလှုပ်လိုက်ပေါ့ဝိတဲ့နဲ့ဝိစာရပူတွဲကြီးပါမပါဝိတ္တကောမဝိစာရဝိတ္တဝိစာရဝိတွေမထည့်နေတော့တက်စာပေါ့တက်ကောမစာတိတ်လေးလှုပ်လိုက်ရင်မကွေမကွာရှင်းဟုတ်သလားဝိဒုရိယဇံရဲ့အောက်ကြရင်တက်ကောမစာတက်ရှိခဲ့ဟုတ်လားဝိတ္တကောဝိစာရရောမရှင်းဘူးနားလည်ပြီလားကဲတော်လောက်ပြီတဏီးပြရလေးနဲ့ကဲဝိတ္တပြီးတဲ့လက်သေးကွင်းဖွင့်မယ်အညီအညီအကြီးဆွဲကနေတော့ခြေွက်ကိုမလုပ်လေလက်တစ်ဖက်နဲ့မြင်းမြန်စွာကာရွေ့ညင်းဆောင်ချက်အခြားလက်တစ်ဖက်ဖြည့်စက်ပြာမှုန့်နဲ့စီတုတ်ထားဒိန်းထားသောသုံးမွေးခေါင်းကုခွေဖြင့်လက်ပတ်ပွတ်တိုက်သောသူဤသူဆိုပြီးလို့ရှိရင်လက်သေးကွင်းပိတ်လိုက်သူဤရပြီနော်လိုင်းကြားလိုက်နဲ့မြင်းမြန်စွာကင်ထားတော့လက်နဲ့တူ၏သူရဲ့ဒုက္ခနိဗ္ဗာန်အထကထာမှာရေးတဲ့ပုံစံကအလုတ်တစ်ခုမှာကုဓမ္မမိတ်ဆွေများခြေွက်ကိုတိုက်မယ်ဆိုပါဆို for example ဒါကျမတို့ခြေွက်ဆိုပါဆိုဟုတ်ပြီနော်ခြေွက်မှာခြေကိုခြေညှိတွေတက်နေတာကိုပြောင်းလဲအောင်တိုက်ချင်တယ်ဆိုရင်လက်တစ်ဖက်ထဲသုံးပါလားနှစ်ဖက်သုံးရနှစ်ဖက်သုံးမယ်ပထမတလက်ကလည်းပထမတစ်ဖက်ကခြေွက်ကိုမြဲစွာကန်ရမယ်။နောက်တစ်ဖက်ကသုံးမဲ့အဝတ်နဲ့ဟာလာခုကျမတို့ဆိုဘရာဇိုတို့ဘာလို့နဲ့ပုံမှာပေါ့ခုခေတ်ဆိုရင်ဟုတ်ပြီနော်ဒါမှမဟုတ်ရင်နည်းနည်းလေးရှေ့လေးရောက်မယ်ဆိုရင်လွယ်လွယ်ကူကူမကြီးသေးနဲ့ပုံမှာပေါ့ပုံပြောင်းကြည်ပြာနုနုလေးပါထည့်ပြီးပုံမလားမပုတ်ဘူးလားမပုတ်ဘူးတဲ့သူကဘာနဲ့ပုတ်ရမှန်းအောင်သိမှာမဟုတ်ဘူးပုတ်ဖူးတဲ့သူဆိုတော့သိမှာပေါ့ဟုတ်တယ်နော်အခုဒီမှာတော့ဘလို့ရေးထားလဲစပ်ပြာမုံနဲ့စီတဲ့တုတ်လိန်ထားတော့ဆိုအဲ့ဒီခေတ်ကအဲ့ဒီတော့အထကတာဆရာတို့ရှိတဲ့တီဟိုနိုင်ငံမှာတီဟိုခေတ်ကလူတွေကခြေွက်ကိုအဲ့ဒါနဲ့တုတ်တယ်ထင်တယ်ကျမတို့ကမတုတ်ဘူးတုတ်ကြည့်အောင်မယ်ရိုးရိုးမဟုတ်ဘူးအဝိတ်လို့လည်းမပြောဘူးကျမတို့ကတော့ဒီမှာဗာနဲ့ကြိုင်တယ်ရှေးတုန်းကဆိုရင်တော့အုံးဆန်ခွန်နဲ့ပေါ့ဟုတ်တယ်လားဟုတ်တယ်နော်အခုဆိုနည်းနည်းရောက်လာတော့ခုနောက်ပိုင်းတိတ်မရောက်တဲ့ရောက်ကြတော့သဘို့ဦးနဲ့ပေါ့ဟုတ်တယ်လားအခုနောက်ပိုင်းကျတော့အိုးတိုက်တဲ့အဖက်ကလေးမရှိဘူးလားအစိမ့်ဘတ်တို့ဗာဘတ်တို့ပေါ့ဟုတ်လားအဲ့ဒီရှေးတုန်းကတော့ဘာလို့လဲသုံးမွေးခေါင်းကုခွေဖြင့်ဆိုတဲ့စကားလုံးဆိုတော့ကြည့်ရတာသုံးမွေးတွေသူတို့ကြည့်ရတာစုပ်သွားတာတို့ဘာတို့တွေဒါမှမဟုတ်လဲခေါင်းတွေဘာတွေလှုပ်တဲ့ဥစ္စာတွေဘာတွေဟောင်းသွားရင်အဲ့ဒီလေးမှာစက်ပြာမုံလေးရဲ့စီလေးရဲ့ကြိုက်ပြီးတော့တိုက်အိမ်ကျမှတိုက်ကြည့်ကြအောင်နော်သုံးမွေးခေါင်းကုခွေနဲ့ဆိုတော့ပုတ်တိုက်တယ်ဆိုတော့အဲ့ဒီမှာလက်နှစ်ဖက်ကိုကြာထားတယ်တလက်ကမြင်းစွာကင်တဲ့အလုတ်တလက်ကပုတ်တိုက်တဲ့အလုတ်မှာမြင်းစွာကင်သောလက်သည်ဝိတက်နဲ့တူ၍လက်ပတ်ပြီးပုတ်တိုက်နေသောလက်သည်ဝိစာရအဲ့လိုက်တာလိုက်တော့မြင်းမြန်စွာကင်သောလက်တလက်အောက်တစ်ကြောင်းကလက်ပတ်ပုတ်တိုက်သောလက်ရှင်းပြီနော်လက်နှစ်လက်ကိုကြာသွားတယ်ခုနကလည်းအလားလေးကိုယူနေတာယူနေတဲ့အစဉ်ဒီဘာလုပ်နေတာလဲလေးကိုယူနေတာဒီခုနကဝိတက်အလားလေးအတောင်ကိုခန့်နေတာကြတော့ဝိစာရကျွန်တော်တို့တော့ငှက်ကြီးတော့ကြတော့ဟိုမှာငှက်တော့ကရေဝဲနေတာရယ်စခတ်တာရယ်ဒုတိယဒုက္ခနိဗ္ဗာန်ကကြတော့လေးကိုယူပြီးစခတ်တာရယ်အဖတ်မှခန့်နေတာရယ်နှစ်ခုရေဝဲတာမဟုတ်ဘူးနော်ဥပမာရင်မတူဘူးနော်ဟုတ်လားလို့ဒုက္ခနိဗ္ဗာန်နဲ့သွားပြီးတော့ငှက်တွေရောတော့မယ်။ခေါမာတော့ငါအပေါ်တက်လို့တဲ့အချင်းရနဲ့အတောင်ဆက်ခတ်တာကဝိကျက်ပြီးလို့အတောင်ပြန်ကားရေဝဲနေတာကဒုက္ခနိဗ္ဗာန်အထကထာမှာကတော့လေးကိုယူခြင်းကအတောင်ခန့်နေတာကဝိကျက်ဟုတ်တယ်လားဟုတ်တယ်လားအဲဆက်တော့မဟုတ်ပါဘူးလက်နှစ်ဖက်နဲ့အတောင်နှစ်ဖက်နဲ့ရောကုန်ပြီဒါမှလည်းလက်တွေနဲ့ရောကုန်အတောင်နှစ်ဖက်နဲ့လေးကိုစယူနေတာကလေးကိုစယူတယ်လို့မှတ်လိုက်လေးကိုစယူနေတာဝိတက်ပြီးလေးကိုအထက်ထက်ယူနေတာကအဲ့တော့စအတောင်ခတ်တာဝိတက်အတောင်နဲ့ထက်ထက်ခတ်နေတာဝိစာရအဲကွဲပြီနော် ဟုတ်ပြီနော်မြဲမြံစွာကြိုင်နာကဝိတက်ပုတ်တိုက်တွေတဲ့လက်တစ်ဖက်ကအဲ့တော့အိမ်တရစာတက်ရအဲ့လိုပေါ့အိုးတိုက်တော့မယ်ဟလာအိုက်တိုဗကေးဆန်ဟလာဂျပန်လိုပြောလိုက်တာအိုက်တိုဗကေးဆန်လောက်တော့မယ်ဆိုရင်ဟုတ်ပြီနော်ဟလာစပြီးတော့ပကံကိုကြိုင်နေဩဝိတက်ပြီးရင်တိုက်နေရင်ဝိစာတာအဲ့ဒါစာတက်တာပေါ့မဟုတ်ဘူးလားဟုတ်ပြီနော်ငှက်ကလေးတွေပါလေမှဒီခါလေးမျက်စိညောင်းလို့ကြည့်မယ်ဆိုရင်စအတောင်ခတ်နေအာဝိတက်ဟလာခတ်ခတ်ခတ်နေဝိစာရတခါစခတ်နေဝိစာရအပေါ်မှာရစ်နေအဲဝိစာရအပေါ်မှာရစ်ဝဲနေဝိစာရပြားလေးတွေလည်းလန်းကြည့်လိုက်ဒီနားလေးကရက်ပြီးတော့ဟိုဘက်လှည့်သွားလိုက်တာနဲ့ဝိတက်ဟုတ်တယ်လားအဲအပန်းမွှေးလေးပေါ်မှာဝဲနေကဲတော်ပြီခေါလောင်းပြီးရင်လည်းကြည့်သွားရင်လားစတီးဟလာသူလှက်ပတ်ပြီးခောက်နေဝိတဲ့ပဲပါလေဝိစာအဲ့ဒါလှမ်းဖန်ထဲတာမိတာပဲဟုတ်ပြီနော်စခောက်ရည်လဲဝိတဲ့လှက်ပတ်ခောက်နေလဲဝိတဲ့ညီးတန်ထွက်လာတာကဟုတ်ပြီနော်အဲ့ဒါလဲဖျားသွားရင်လဲဝိတဲ့ဝိစာတာမြင်အောင်လားအဲပန်းဝင်ရင်နေသွားလဲဟိုတွဲဒီတွဲမကြည့်နဲ့ညှက်ကလေးဟွာလေးတွေဘာလေးတွေပဲကြည့်ဆိုတာကျွန်တော်တော့စာကြက်မဲ့သူဟုတ်လားအတွဲကြည့်တာဘာမှမတိုးတက်ဘူးဒီဘက်ကိုကြည့်မယ်ဟုတ်ပြီနော်အဲ့ဒါပြာပရုံလေးတွေလိုက်ကြည့်လက်ပြာလေးတွေကြည့်ရလားမရဘူးလားကဲတော်ပြီကဲနောက်တစ်ခုကြံနေတယ်မပြီးသေးဘူးတနည်းပြရလင်းတဲ့ဝိကျက်တီလက်တဲဝင်ဖွင့်မယ်ဒုတ်ဖြင့်ပုတ်ခတ်ပုတ်လျက်အိုးထိန်သက်ကိုလဲစေ၍အိုးခွက်ကိုပြုတ်လုတော့အိုးထိန်သက်ဤလက်တဲဝင်ပိတ်လိုက်ကဲအဲ့ဒါဆိုတော့လေကျမတို့ကဘာကိုမြင်မလဲဆိုရင်အိုးလောက်တာကိုမြင်ကြည့်လိုက်ပေါ့ဟုတ်တယ်လားအိုးလောက်တာကိုမြင်မယ်ဆိုတော့ကျမမိတ်ဆွေများအိုးလုံးနဲ့ပုပ်ကူတို့ဒီရှင်တုံးကြီးကိုဖိနှိပ်ပြီးတော့ကင်မထားအောင်လားကင်ထားပြီးလို့ရှိရင်နာအောင်ရိုက်မပေးရအောင်လားရိုက်ပေးနေရတာရောမရှိဘူးလားရိုက်တာတနေရာတည်းရိုက်ရလားဟိုဘက်ဒီဘက်လှက်ပတ်ပြီးတော့မရိုက်ရအောင်လားကျမတို့ ghost ကားကြည့်ဘူးတဲ့သူဆိုရင်အဲ့ဒါဆိုရင်တော့ပေါ်တော့မယ်ဟုတ်ပြီနော်ဟုတ်တယ်လားဟုတ်လားလေမင်းရင်းသမီးလေးကအိုးအိုးလောက်တာမဟုတ်ပန်းအိုးလေးသူလောက်မှာပေါ့လုံနေတဲ့အချိန်မှာအနောက်ကမင်းသားလေးကဖက်မထားအောင်လားအဲ့ဖက်တဲ့အတောင်မပြောဘူးဟုတ်ပြီနော်ဓမ္မမိတ်ဆွေများဟုတ်တယ်လားအဲ့ဒီမှာဒီရလေးကိုကင်ထားတာလေးဒီဝိကျက်ဟုတ်တယ်လားအဲ့ဒီမှာ तू ကဆက်ကလေးနဲ့လဲနေတာဆိုတော့လိုက်ပြီးပုံလေးပေါ်ပြီးတော့လှက်ပတ်လှုပ်ပေးနေတာကဝိစာရာပေါ့သဘောပေါက်လားပုံလေးပုံမလားဟုတ်လားပန်းအိုးလေးဆိုပန်းအိုးလေးပုံလေးအိုးလုံးလုံးလေးဆိုလည်းအိုးလုံးလုံးရှင်တုံးလေးကိုကင်ထားတဲ့အစင်ဒီဝိကျက်လဲနေလို့ပုံလေးကိုလိုချင်တဲ့ပုံလေးပေါ်နေတာဒီဝိစာရာအဲ့ဒါဆိုရင်စာကျက်လို့ရမလားလို့တော့ကြဟိုအเจ้าရောက်သွားရင်အဲ့ဒါဓမ္မမိတ်ဆွေတို့စိတ်ကဒီဘက်မရှိဘဲနဲ့ဟိုဘက်ကိုရောက်သွားရင်ပြန်ခေါ်ဟုတ်ပြီနော်ကဲဒါဆိုရင်ညီကိုဖိနှိပ်တော့လက်နဲ့တူတယ်ဆိုတော့အဲ့ဒါကိုနားမလဲလေဟလာအိုးဒုံးနဲ့ပုတ်ခတ်လျက်အိုးထိန်သက်ကိုလဲစေလျက်အိုးခွက်လို့တော့အိုးထိန်သက်ဤညေကိုဖိနှိပ်တယ်ဆိုတော့အိုးထိန်သက်ကိုလှုပ်ရင်းနဲ့ညေကြီးကိုလိုက်ဖိနှိပ်တယ်လို့ထင်ပါဆိုလို့ရှင်တုံးညေကိုလုံးနဲ့ညေကိုဖိနှိပ်တဲ့လက်ဒီဝိကျက်ဝိစာရာဒီဘာလို့လဲထုံမဤမလှဲ့လေသုံးသက်တော့လက်ဆိုပုံဖော်နေတဲ့လက်နားလေပြီနော်ကဲရပြီတနည်းစိတ်ကိုအာယုံတို့ရှေးရှုတင်ပေးတတ်သောဝိတက်သည်တဲ့လက်တဲခွင်ဖွင့်မယ်ကြေးခွဲ့စသည်၌တစုံတစ်ခုသောဆက်ဝိုင်းကိုရေးချစ်သောသူဤအာလက်တဲခွင်နဲ့ကိုထည့်ခဲ့လိုက်ခုနကလည်းလက်တဲခွင်ကိုထည့်ပြီးလိုင်းတာမှာကရေကိုဖိနှိပ်တဲ့လက်ထိုမဤမလက်လက်သုံးနဲ့ဒါလေးတွေပဲလိုင်းတာသွားဟွာဘာလုပ်နေလဲဆိုတာသူပြောချင်တာရေကိုသွားပြီးအလကားဖိနှိပ်နေတာမဟုတ်ဘူးဟုတ်တယ်လားအခုလေကျေးခွက်စသည်၌တစုံတစ်ခုသောဆက်ဝိုင်းကိုရေးချစ်တော့မယ်ဆိုတော့ဥပမာဆိုပါဆိုတခါလေကျဲပန်းပုံလေးတွေဗာလေးတွေရေးမအောင်မရှိဘူးလားရေးတော့မယ်ဆိုရင်ကျမတို့ခုခေတ်မှာသုံးနေတဲ့ဟိုကွန်ဘတ်သိမယ်မလား divider ခေါ်မှာပေါ့အဲ့လိုပြောရင်နားမလဲနောက်ထပ်ဆိုရင်နှစ်ဖက်ချုံနှစ်ဖက်ချုံဆိုနှစ်ဖက်ချုံနဲ့မြင်ဟိုဘက်ဒီဘက်တွေရှောက်မမြင်နဲ့နှစ်ဖက်ချုံနဲ့ divider မှာဟုတ်တယ်လားအလဲမှာတစ်ခုနှိပ်လိုက်တယ်အလဲဘဟုဒီအပြင်ဘက်ကအချွန်လေးနဲ့ဒီလိုလှဲ့လို့ရတာရောမရှိတာတနည်းအားဖြင့်နှစ်ဖက်ချွန်နဲ့မဟုတ်ပဲနဲ့ကွန်ဘတ်ရောသုံးလို့မရဘူးဟိုဘက်မှာတစ်ဖက်မှာစူးချွန်လေးရှိမယ်အလဲမှာထောက်လိုက်တယ်ပြီးဟိုဘက်တစ်ချမ်းမှာခဲတံလေးနဲ့ကျမတို့အဝိုင်းလေးဝိုင်းတာရောမရှိဘူးလားအဲ့ဒီလိုမျိုးပေါ့ကျေးတို့ဘာတို့ကြတော့အဲ့ဒီလိုခဲတံလေးနဲ့လုံးလို့မရဒီဗိုင်ဒါလိုမျိုးလေးနဲ့သူကအဝိုင်းလေးဝိုင်းမယ်ဆိုရင်အလဲမှာထောက်ပြီးရင်သူကပန်းပုံလေးတွေပါလေးတွေဖော်မယ်ဆိုအဲ့လိုမျိုးစူးချွန်နှစ်ချွန်နဲ့သူကဒီမှာပြတာလား ဟုတ်ပြီနော်ကျမတို့ကောင်းဘတ်စာကြတော့တစ်ဖက်ကစူးချွန်တစ်ဖက်ကခဲတယ်ဒါကြောင့်ကနှစ်ဖက်စူးကိုသူပြောထားတာဒါကြောင့်နဲ့လိုင်းတားမှာကစဝိုင်းအလေ၌ဖိနှိပ်လေတည်နေသောစူးသည်စကားတစ်ခုပဲမဟုတ်ဘူးလားအဲ့ဒါပါလေဝိကျက်ဝိသာရကြတော့ပါလေအာယုံကိုအထက်ချက်သုံးသက်သောဝိသာရသည်ပါတဲ့လေပြင်ပ၌လဲ့လေနေသောစူးတဲ့နားလေလောက်ပြီးချင်းနေနော်ကဲဒါဆိုရင်ဝိကျက်နဲ့ဝိသာရတို့ဒီတဲ့မကွေမကွာအတူရှင်တယ်လို့ပြောတဲ့အတွေ့တဲ့လက်သေးခွင့်စဖွင့်နဲ့တစ်ပင်ဒီမျှလေးချူအပွင့်အသီးနဲ့တကွာဖြစ်တကယ်သူလက်သေးခွင့်ပိတ်လိုက်တော့ဟုတ်ပြီနော်ဒါဆိုရင်တစ်ပင်ဒီအပွင့်လဲရှိရင်အသီးရောရှိတာပေါ့တစ်ပင်ကြီးကဆန်နေပါလိဖြစ်တော့မှာပေါ့စိတ်တို့ပါလို့ဖြစ်တော့မှာပေါ့ဟုတ်ပြီနော်အပွင့်အသီးနဲ့တူတာဝိကျက်နဲ့ဝိသာရပေါ့ဒါကြောင့်စိတ်ဒီဘယ်စိတ်တွေလဲပထမဇန်စိတ်အခုသိနေတာပထမဇန်နေ့ကာမစိတ်မှာကာမစိတ်ထဲကဆိုရင်ခုကျမတို့ကယူလိုက်ရမှာကာမတိဟိသောပေါ့ဟုတ်လားခုနပြောတာလေဝိတေနဲ့ဝိသာရတို့ဒီအချို့သောစိတ်ပထမဇန်နေ့ကာမစိတ်တို့၌မကွေမကွာရှင်တယ်လို့မပြောဘူးလားအခုပထမဇန်အကြောင်းသိနေတာမှတ်လားသူပထမဇန်စိတ်မှာမကွေမကွာမရှင်ဘူးလားကာမစိတ်မှာဆိုတဲ့နေရာမှာအခုယူမဲ့ကာမစိတ်ကပရိခံဥပ္ပစာအနုလုံဂုတရဘူနေရာလားမှာဖြစ်လာတော့မယ်နောက်ဒါမှမဟုတ်အရှိမဖြစ်နေမယ်ကာမဇော9ကြိမ်မှာဖြစ်နေမယ်မဟာကုသိုလ်ဇောတွေပေါ့ဟုတ်လားမဟာကုသိုလ်ညာတန်လေးမှာဝိကျက်ဝိစာကမရှင်ဘူးလားရှင်တယ်နော်တခြားကာမစိတ်အကြောင်းမပြောဘူးနော်နားလဲလားဒါဆိုရင်အခုဝိကျက်သစ်ပင်ဒီအပွေအသီးနဲ့တကွာဖြစ်တကယ်သူတစ်ပင်နဲ့တူသောပထမဇန်စိတ်ကြီးမှာတစ်ပင်ရပါဘာပြောလိုက်မယ်ပထမဇန်စိတ်ကြီးမှာအပွင့်အသီးနဲ့တူသောဝိကျက်နဲ့ဝိစာရတို့သည်ဟုတ်သလားနားလည်ပြီနော်ဒါဆိုစက်ပတ်ရင်ဝိကျက်ဝိစာရတို့နှင့်တကွာဖြစ်သောကြောင့်ဘယ်သူမှတကွာဖြစ်တာလဲပထမဇန်ဒါကြောင့်တကွာဖြစ်သောကြောင့်ဤဇန်ကိုဆိုတော့ဤဇန် meansပထမဇန်ဤဇန်ကိုဘာလို့သုံးလဲဝိကျက်ဝိသာရနဲ့တကွာဖြစ်တည်ဟူ၍ဆိုအပ်ပါသည်တဲ့မြင်းဆောင်ဖြတ်လိုက်တော့နားလဲပြီနော်ဒါကြောင့်ကျေးဇူးတော်ရှင်မြတ်စွာဘုရားတို့ကမြတ်စွာဘုရားကပထမဇန်ဖွင့်ဆိုပုံပြတဲ့နေရာမှာဗါတဲ့လေကာမရူမှကင်းစိတ်၍ဒါလီအကုသိုလ်တရားရူမှကင်းစိတ်၍ဒါလင်ဝိကျက်ဝိသာရနဲ့တကွာဖြစ်သောကြော်ထည့်လိုက်၏ပထမဇံကိုပြည့်စုံစေလျက်နေဤလို့မသုံးနိုင်ဘူးလားအခုမင်းပြောရမှာကပထမဇံကိုပြည့်စုံစေလျက်နေတဲ့နေရာမှာအဲ့ဒီပထမဇံရဲ့အရေးချင်း quality တွေကိုပြောပါဆိုရင်ကာမတွေကကင်းစိတ်ပြီးတော့နေတယ်အကုသိုလ်တရားတို့မှကင်းစိတ်ပြီးတော့နေတယ်ဟုတ်ပြီနော်အခုဝိကျက်ဝိသာရတို့ ਨੇ တကွာဖြစ်တယ်လို့ပြောထားပြီရှင်းပြီနော်ဒါကြောင့်လိုက်တာမယ်ဝိဘင်းကျံဝိဘင်းကျမ်း၌ကဤဝိကျက်နှင့်ဝိကျက်နှင့်၎င်းဤဝိသာရနှင့်၎င်းပြည့်စုံဤဤတို့အစရှိသောနေ့ဖြင့်ပုဂ္ဂိုလ်လေးတရားရှိသောဒေသနာကိုဟောတော်မူအပ်၏ဒါတော့အရေးမကြီးတော့ပါဘူးထားခဲ့ကြစို့